ယောပတ်သမဂ EU နဲ့လက်တင်အမေရိကန်နဲ့ကရေဘီယံနိုင်ငံများအပိုင်အဝင် CELAC CELAC ခေါင်းဆောင်တွေဟာရှင်းနေအတွက်ပထမဦးဆုံးထိပ်သည့်အစည်းအဝေးဖြစ်ယောပတ်သမဂရုပ်ချုပ်ရှိရာဘယ်ဂျီယံနိုင်ငံမြို့တော်ဘရပ်ဆဲလ်မှာတင်းလာနေကတွေ့ဆုံခဲ့ကြပါတယ်ဒီပွဲဖွင့်ပွဲနေ့မှာဥရောပကောင်စီဥက္ကဋ္ဌ Charles Michel ကမြန်မာကဘာကြီးဟာအရင်တွေ့ဆုံခဲ့ကြတဲ့2015ခုနှစ်နဲ့လွန်ကွာခြားသွားခဲ့ပြီလို့မိန်ကွန်းမှာပြောကြားခဲ့ပါတယ်ဒီနေ့တွေ့တဲ့မှာရာသီဥတုဖောက်ပြန်တာကမ္ဘာလုံးဆိုင်ရာကူးစက်ရောဂါနဲ့အခုနောက်ဆုံး UK စစ်ပွဲအထိအရေးကိစ္စမျိုးစုံနဲ့ရင်ဆိုင်နေရတယ်လို့သူကဆိုပါတယ်ရာသီဥတုအပြောင်းအလဲကြောင့်အပူချိန်တိုးမြင့်လာတာပြင်းထန်တဲ့တုံးမီတွေလောင်တာရေကြီးတာစတဲ့ကပ်ဘေးတွေနဲ့အတူဥရောပနဲ့တောင်အမေရိကတိုက်ကြီးနှစ်ခုလုံးရဲ့ကရေဘီယံဒေသတွေမှာပင်လယ်ရင်မြတ်တဲ့ပြင်သိသိသာသာမြင့်တက်လာတဲ့ချိန်ချောက်မှုတိုင်ရင်ဆိုင်နေရပြီးဒါတွေကိုအတူတကွအမြန်ဆုံးနဲ့ပြက်ပြက်သားသားအေးအေးယူဆောင်ရွက်ဖို့လိုတယ်လို့လည်းသတိပေးလိုက်ပါတယ်။တစ်ဖက်မှာလည်းဥရောပရဲ့ရာစုဟောင်းကကိုလိုနီကျွန်းစနစ်ရဲ့တည်ရောက်မှုတွေကအခုထိရှိနေပြီး21ရာစုခေတ်မှာလည်းဥရောပဟာကိုလိုနီဟောင်းနိုင်ငံတွေကိုတန်းတူညီမျှလှုပ်ပေါက်ကင်ပတ်နိုင်ငံတွေဖြစ်ဆက်ဆံဖို့လိုတဲ့ကြောင်းလက်တွေ့မိကခေါင်းဆောင်တွေကတောင်းဆိုလိုက်ကြပါတယ်။ဒီချေတီတပ်ပြီးအလုံးပါဝင်နိုင်တဲ့တရားမျှတတဲ့ကုံတွယ်မှုဆက်ဆံရေးကိုအမှတ်ခံဖို့လိုကြောင်းနဲ့ချင်းချောက်မှုကိုအခြေမခံမဲ့အပြန်အလှန်ယုံကြည်မှုကိုအခြေခံဖို့လိုတဲ့အကြောင်းဘရာဇီးလ်သမ္မတလူလာကကြေညာသွားခဲ့ပါတယ်။